လာမည့်ရွေးကောက်ပွဲမှာမိစ္ဆန်တနေမင်းများဆုံးပေဖြတ်ခံထားတဲ့တိုင်းဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲအလွန်နိုင်ငံရေးရှင်တွေပေါ်ကိခတ်တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါမြို့နယ်ကိုခုမှာရွေးကောက်ပွဲမကျင်းပဖြစ်သလိုကျန်တဲ့မြို့နယ်တွေထဲကတချို့မှာလည်းမြို့ပေါ်မိစ္ဆန်တနေလောက်သာကျင်းပမှာဖြစ်တာကြောင့်ရွေးကောက်ပွဲနောက်ပိုင်းရခိုင်ပြည်နယ်မှာနိုင်ငံရေးပြဿနာတွေပုံမကြီးထွက်လာနိုင်တယ်လို့ကိခတ်တွေသတိပေးနေပါတယ်မိစ္ဆန်တနေမြေတော်တော်များများရွေးကောက်ပွဲကျင်းပခွင့်မရတော့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလည်းလွတ်တော်ကိုယ်စားလှယ်ပြီးွားရှိတော့မှာမဟုတ်တာကြောင့်အစိုးရနဲ့အပြန်အလှန်ထိန်းချုပ်မှုတွေအနည်းလာနိုင်တယ်လို့လည်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်
။အစိုးရအဖွဲ့ကတော့ဟုတ်လားကျွန်တော်တို့ဒီနိုင်ငံတော်သမရကနေပြီးတော့ဟုတ်လားကျွန်တော်တို့ဟိုခတ်အပ်တဲ့သူကနော်ခတ်အပ်တဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကဒီဝန်ကြီးချုပ်ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့သို့တော်လည်းသို့တော်ဒီရဲ့နော်အစိုးရကိုထိန်းချုပ်ဆိုင်မှုကတော့ဟုတ်လားလွတ်တော်ကိုယ်စားလှယ်20ဦးရင်းနဲ့ဆိုရင်အင်မတန်မှအားနည်းလိမ့်မယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်
ရခိုင်ပြည်နယ်မှာဆန္ဒမျိုးပြပန်ခွင့်ရှိသူ16သိန်းကျော်ရှိပေမယ့်လက်ရှိချိန်မှာတော့မြို့နယ်တချို့နဲ့မစ်ဆန်တဲ့နေမြေတော်တော်များများပေဖြတ်ခံထားရတာကြောင့်မပြခွင့်ရှိသူ4သိန်းကျော်လောက်သာကျန်ပါတော့တယ်လက်နက်ကင်မီးပခတ်တွေနဲ့နိုင်ငံရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများရွေးကောက်ဝေးမကျင်းပနိုင်တဲ့အပေါ်မှာတော့နိုင်ငံရေးရဆုံးရှုံးမှုတစ်ခုဖြစ်နေလေဒေသခံနိုင်ငံရေးတိုင်ဝမ်ကမြင်ကြပါတယ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ဩဂတာဦးတာထွန်းလာကတော့ရခိုင်ပြည်နယ်အတွက်ဆုံးရှုံးမှုလို့ပြောပါတယ်
ရခိုင်ပြည်ရဲ့ရခိုင်ပြည်မှာရှိတဲ့ရခိုင်ပြည်နဲ့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးကိုဖျက်ဆီးလိုက်ကြလို့မြင်နေအရကရေကောက်ပွဲဆိုတာပြည်သူ့ဆန္ဒအမျက်ကြီးပါတဲ့ပြည်သူတွေဆန္ဒကိုပိုသက်ပြရမယ်ဒီမိုကရေစီတခင်ကြမ်းမှာပြည်သူအမျက်ကိုဆန္ဒပြဖို့ဆန္ဒတွေပါဖို့လိုတယ်အခုရခိုင်ပြည်သူအမျက်စုဆန္ဒကမပါတော့ဘူးအဲဒါကြောင့်ဒီရေကောက်ပွဲလုပ်ပါတယ်ဆိုတော့ဒီကိုမျိုးတွေကိုလုံးဝပေးတယ်နောက်သုံးမျိုးတွေကိုမြို့ပေါ်ရက်ကတချို့တော့ပဲလုပ်တယ်အဲ့တော့ရခိုင်ပြည်နယ်ဟိုနိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့ကျွန်တော်အဲ့ဒါကြောင့်ပြောတာဖြစ်တယ်
။စီရေးတိမှမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိစင်တဲ့နေမျိုးတွေအကုန်လုံးကိုမကျင်းပဖြစ်တာကြောင့်ရခိုင်ပြည်သူတွေကမှရွေးကောက်ပွဲနိုင်ငံရေးအပေါ်ယုံကြည်မှုတွေအနေလာနိုင်တယ်လို့ရေရှည်မှာလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဒီလိုရှိနေတွေကိုချောင်ရှားနိုင်အောင်ကြားဖြောက်ရွေးကောက်ပွဲတွေကျင်းပဖို့လိုအပ်လိမ့်မယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ်
။ဒီရွေးကောက်ပွဲဟုတ်လားမလုံးနိုင်တဲ့ကိစ္စရဲ့နောက်ဆက်တွဲမှာတော့ဘယ်အချိန်မှာရခိုင်ပြည်နယ်မှာဒီရွေးကောက်ပွဲကိုပြန်ကျင်းပမလဲဆိုတဲ့မေးခွန်းဟာဟိုမေးကြရဖြစ်လာပါတယ်အဲ့တော့ကျွန်တော်မြင်တာတော့ရွေးကောက်ပွဲကိုစောနိုင်တဲ့များစောစောအမြန်ဆုံးပြန်ပြီးကျင်းပဖို့လိုအပ်တယ်လို့မြင်ပါတယ်လို့တော်ဆိုင်ရာရွေးကောက်ပွဲဥပဒေကြီးကနော်ရွေးကောက်ပွဲကျင်းပတဲ့နှစ်မှာဟိုလွတ်တော်ရဲ့ပထမသက်တမ်းနှစ်ပေါ့လေလွတ်တော်ရဲ့ပထမသက်တမ်းနှစ်မှာကျွန်တော်တို့ကြားတဲ့ရွေးကောက်ပွဲကျင်းပတာတော့မရှိပါဘူး။သို့တော်လည်းပဲဒီကိစ္စဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားနော်ကိုယ်စားပြုခွင့်တွေနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့နော်ရခိုင်ပြည်နယ်အပါအဝင်ပေါ့လေရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တွေမှာလာမယ့်သို့တော်တက်တန်းအတွင်းအများဆုံးရွေးကောက်ကြားတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့ဆောင်ရွက်ပေးမယ်လို့မြင်ပါတယ်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပြီးနေပြည်တော်ရှိသူ38သန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလောလောညက်တတ်တဲ့ရှင်နေတယ်မရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမစ်ဆန်တဲ့နေတချို့မှာရွေးကောက်ပွဲကျင်းပမယ့်စီစဉ်ကိုပေဖျက်ထားတာကြောင့်ခမ်းမန်းရှင်မစ်ဆန်တဲ့ရှင်တသန်းကျော်လောက်နေပြည်တော်ဆုံးချုပ်မယ့်ရှင်နေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားပါတယ်။